ရခိုင်ပြည်နယ်မှာပြည်ခဲ့တဲ့လကဖြစ်ခဲ့တဲ့အဖြစ်ပြက်တွေဟာနိုင်ငံကြီးသားတိုင်းလက်ခံလို့မရနိုင်တဲ့မဖြစ်သင့်တဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့သမရဦးသိန်းစိန်ကသူ့ရဲ့လှဆင်ပြောကြားတဲ့မိကွန်းထဲမှာဒီကနေ့ထည့်သွင်းပြောဆိုသွားပါတယ်။ဒီလိုအခြေအနေမျိုးပြဿနာတွေထပ်ပေါ်လာရင်ဖြေရှင်းနိုင်ဖို့အတွက်အရေးပေါ်ပေါင်းဆက်ညှိနှိုင်းရေးစင်တာတစ်ခုထားရှိဆောင်ရွက်သွားမယ်လို့လည်းသမရကပြောပါတယ်။ဒီအချက်ကိုရခိုင်တိုင်းဒေသခေါင်းဆောင်တွေကလည်းလက်ခံတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်တည်ငြိမ်ရေးကိစ္စအပါအဝင်ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသမရဦးသိန်းစိန်ကဘလို့အလေးထားပြောခဲ့တယ်လဲဆိုတာကိုတော့ VOA သတင်းတောက်ကိုအောင်ရဲမမောင်ကပြောပြမှာပါရှင
်။ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့ရခိုင်ပြည်နယ်အတွင်းမှာဘုံမျိုးရေးလုပ်ငန်းတွေပိုလုံနိုင်အောင်အစိုးရအဖွဲ့ဝင်တွေနိုင်ငံတကာအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့စုဖွဲ့ပြီးတော့အရေးပေါ်ပေါင်းဆက်ညီနိုင်ရေးစင်တာတခုတည်ထောင်ဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ်
။တို့တချို့အနေနဲ့ဥပဒေချိုးဖောက်မှုများပြုလုပ်ခဲ့တာကိုတွေ့ရပါတယ်။ဒီလိုအပြုအမူတွေကိုကျွန်တော်တို့အနေနဲ့လက်သက်မခံဘဲဥပဒေနဲ့ညီအရေးယူမှုများပြုလုပ်နေပါတယ်။ယခုလိုချက်ပေါ်နိုင်ရရှိတဲ့ပြဿနာတွေကိုကျူတန်ကာကွယ်သွားနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာတစ်ခုကိုအစိုးရဘုတ်တို့များနိုင်ငံတကာအဖွဲ့အစည်းများနဲ့အရဖက်လူအဖွဲ့အစည်းများမှကိုယ်စားလှယ်များနဲ့ဖွဲ့စည်းထားပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်လုပ်ငန်းများကိုပြည်သူများနဲ့တိုင်ပင်ပြီးပုံမူ၍အလေးထားဆောင်ရွက်သွားမှာဖြစ်ပါတယ်။ပြည်သူတွေကလုံးနဲ့နိုင်ငံတကာအဖွဲ့အစည်းများအနေနဲ့လည်းအရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာနဲ့ပူးပေါင်းဆောင်ရွက်သွားကြရန်တိုက်တွန်းလိုပါတ
ယ်။ရခိုင်ပြည်နယ်အတွင်းမှာအခုလိုအရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာတစ်ခုကိုတည်ဆောက်နိုင်မယ်ဆိုရင်ဖြစ်နိုင်ခြေရှိတဲ့လာလာတွေပေါ်မှာအခြေပြုပြီးတော့ဒေသဆိုင်ရာကိုကိုစားပြုမဲ့သူတွေနဲ့ပေါင်းစပ်ဖွဲ့စည်းဖို့လိုမယ်လို့လည်းရခိုင်မျိုးသားပါတီရဲ့ဒုတိယခေါင်းဆောင်ဒေါက်တာအေးမောင်က VOA ကိုအခုလိုပြောပါတယ
်။အရေးပေါ်ညှိနှိုင်းမှုစင်တာဆိုကောင်းပါလေ။ခင်ဗျအဲ့ဒီမှာဘယ်သူတွေပါမလဲပေါ့နော်။နော်ခုနကဟုတ်ပြီအဲ့ဒီရက်ဘက်လူလူပါမယ်နော်တကယ်ရက်ဘက်ကိုကိုစားပြုရဲ့ဖွဲ့ရဖြစ်ဖို့လို့ဧကကကိုယ်စလေဆိုတော့တကယ်ဒေတာကကိုစားပြုရဲ့ပုဂ္ဂိုလ်ဖြစ်ဖို့ဟုတ်ပြီနော်မြို့မိမြို့ပါဆိုရင်တကယ်မြို့မိမြို့ပါတွေကရွေးထားတဲ့မြို့ရဲ့ကိုယ်စလေအစ်မဖြစ်ဖို့လို့နော်အဲ့လိုမျိုးဆိုရင်တော့ကောင်းပါလေတော့ဒီစင်တာမှာပရိပခဖြစ်ရင်အကြောင်းရင်းရှာနိုင်လာတော့ပေါ့ဗျာ။ Now ပရိပခရဲ့ဇင်းမြစ်ကိုကျွန်တော်တို့အများလေးသိအောင်ရှင်းလင်းနိုင်အောင်စသဖြင့်ပေါ့နော်။ကျွန်တော်တို့အများကြီးသုံးသပ်ပေးဖို့လိုပါတယ်။ဥပမာပြီးခဲ့တဲ့ကာလကနိုင်ငံတကာဖွံ့ဖြိုးတိုးတက်ဖြစ်တဲ့ဆိုရင်နော်နိုင်ငံတကာဖွံ့ဖြိုးတိုးတက်နဲ့ပတ်သက်တဲ့ဘာကြောင့်ဒီဖွံ့ဖြိုးတိုးကိုဒီပြည်နယ်ဒီဒေသမှာနော်ထားပေးရတယ်ဆိုတော့လူလူသိအောင်လည်းရှင်းပြပေးဖို့လိုတယ်။
ပြည်တွင်းညဉ့်ညံ့ရေးတပီလုံးအပြစ်ခက်ရစဲင်းနဲ့ပတ်သက်ပြီးတော့လဲသမရဦးသိန်းစိန်ကသူ့ရဲ့မိန်ကုံးအတွင်းမှာအတိအမှတ်ပြပြောဆိုခဲ့တာတွေရှိပါတယ်။လက်နက်ကင်ပြိပခတွေကိုအမှန်တကယ်ခြုံငိမ့်မှုအတွက်နိုင်ငံရေးဆွေးနွေးမှုတွေနဲ့အဖြေရှာဖို့လိုတယ်ဆိုတာကိုသူ့အနေနဲ့လက်ခံတယ်လို့ပြောပါတယ်
။ရခိုင်ဆွေးနွေးပွဲများကအတည်ပြုခဲ့တဲ့ခေါင်းစဉ်များကိုအသေးစိတ်အချိန်ယူဆွေးနွေးကြကြအပြင်တခုတည်းသောသဘောတူညီချက်ပထမမူကြမ်းကိုပြုစုနိုင်တဲ့တိုးတက်မှုများရရှိခဲ့ပါတယ်။ဒီအဆင့်ကိုတက်လောင်းနိုင်ခြင်းဟာနှစ်ဖက်ကိုယ်စားလှယ်များဆွေးနွေးညှိနှိုင်းခြင်းနဲ့အသိစိတ်လုပ်ငန်းများမှာပေါ်ထွက်လာတဲ့ရလကောင်တစ်ခုဖြစ်ပြီးငြိမ်းချမ်းရေးဖြစ်စဉ်ရဲ့အဆင့်တစ်ဆင့်တက်ချင်းလို့ရှုမြင်ကြရမှာဖြစ်ပါတယ်။ဒီရလများကိုအခြေခံပြီးများမကြာမီကာလမှာတနင်္ဂနွေအတိုင်းတာအပြစ်ခတ်ရစေးစာချုပ်ကိုချုပ်ဆိုရမှာဖြစ်ပြီးတိုင်းရင်းသားများကိုကျွန်တော်ဂရုပြုပြောကြားထားတဲ့အတိုင်းလက်နက်ကင်ပြိပခများကိုနိုင်ငံရေးနည်းလမ်းနဲ့ဆွေးနွေးအဖြေရှာနိုင်တော့မှာဖြစ်ပါတယ်။
ဒီကြတဲ့ရပိုင်းတွေအတွင်းကလည်းကချင်မျိုးသားစည်းရုံးကဆိုးရရနဲ့ညီညာရေးဆွေးနွေးဖို့ကမ်းလှမ်းမှုတွေရှိလာချိန်မှာတမနာကအခုလိုညီညာရေးဖြစ်စဉ်တွေကိုပို့ပြီးတော့စ조사လုပ်ဆောင်ရမယ်လို့ပြောလာတဲ့အတွက်တပီလုံးညီညာရေးရနိုင်မဲ့ခြေလှမ်းတွေဖြစ်လာမဲ့သဘောရှိတယ်လို့လည်း Federal ပြည်ထောင်စု Party FUP ရဲ့ဒုတိယဥက္ကဋ္ဌဦးစောသမြင့်က VOA ကိုပြောပါတယ
်ဒီအခုလောလောဆယ်ညီချင်းရဲ့အလက်မှတ်ထိုးဖို့အဓိကမှာ KIA KIA ကအဓိကဖြစ်တယ်လေသူပါလိုက်တာနဲ့အားလုံးပြီးသွားပြီပေါ့နော်ပြီးတဲ့လောက်ဖြစ်သွားပြီသူပါလိုက်တာနဲ့ကျွန်တော်ထင်ပလောင်ဖွဲ့ရလဲသူဟာသူဘယ်လိုဖြစ်ဖြစ်ပါလာမှာပဲလေအဲ့တော့ကျွန်တော်ထင်တယ်ဘုသူအဲ့လေ US ကိုသွားလိုက်တယ် US ကလည်းအခုကနိုင်ငံကျွန်တော်နိုင်ငံအတွက်အကြီးအကျယ်နီးနဲ့ဖွံ့ဖြိုး data ဖွံ့ဖြိုးရေးအတွက်ကိုအကြီးအကျယ်သူတို့ကဖြစ်စေချင်တဲ့အချိန်မှာအခု US ကဘယ်လိုမြင်လဲဆိုကျွန်တော်နိုင်ငံကနံပါတ်1နီးချိုင်းရစေချင်တယ်နံပါတ်2ဒီမိုကရေစီနိုင်ငံရဖြစ်စေချင်တယ်နံပါတ်3နောက်ပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအာရှမှာနော်ဒါဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်သလိုမြင်ချင်တယ်အဲ့တော့သူတို့ရဲ့အကြံဉာဏ်လည်းပါမယ်။ငကူရီကကျွန်တော်တို့ငင်းချမ်းရင်လိုချင်တဲ့စံတာလည်းရှိတယ်ဆိုတော့ကျွန်တော်ထင်ပါတယ်။သိမကြခင်လို့မဲ့ဆွေးနွေးပွဲမှာပို့ပြီးတော့ကျွန်တော်နိုင်ငံအတွက်ပို့ပြီးတော့အောင်မြင်မယ်အကျိုးဖြစ်မယ်ပို့ပြီးတော့ငင်းချမ်းရင်အတွက်ပုံနည်းဆက်မယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ခင်ဗျာ
။မိလာအတွက်တမနာဦးသိန်းစိန်ပြောကြားခဲ့တဲ့သူ့ရဲ့မိန်ကွန်းထဲမှာ ပြည်ရင်းကနိုင်ငံရေးပါတီတွေအနေနဲ့အစိုးရနဲ့လက်တွဲပြီးတော့ပြည်ရင်းညီညာရေးဒီမိုကရေစီအတွင်းကုပြောင်းရေးလုပ်ငန်းစဉ်တွေမှာအတူဆောင်ရွက်ဖို့မျှော်လင့်ချက်ကြီးကြီးထားရတယ်ဆိုပြီးတော့လည်းတမရကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ